ရိုဟင်ဂျာဒုက္ခသည်တွေကိုပြစ်မှတ်ထားကြံစီနေတယ်လို့တံတရားရှိသူလူမှောင်ခိုသမား12ယောက်ကိုဘင်္ဂလားဒေ့ရှ်ရဲတွေကတောက်ကြနေမှာဖမ်းဆီးလိုက်ပါတယ်။ရိုဟင်ဂျာမျိုးသမီး2ဦးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား3ဦးတို့ကိုရဲတပ်ဖွဲ့ကထိန်းသိမ်းပြီးဒါကာမြို့တော်မှာတောက်ကြနေကစစ်ဆေးနေမြန်ခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံအတွင်းမှာရောဘင်္ဂလားဒေ့ရှ်နိုင်ငံမှာပါရှိနေကြတဲ့ရိုဟင်ဂျာတွေကိုလူကုန်ကူးသူတွေကအုံချပြီးကြံစီနေတယ်လို့ကုလသမဂ္ဂစုံစမ်းရေးမှူးယဟီလီကသတိပေးနေချိန်မှာပဲအခုလိုဖမ်းဆီးမှုတွေထွက်ပေါ်လာတာပါ။ဒီပေါ်ကူသမားတွေဟာဒုက္ခသည်တွေကိုတိမ်သိမ်းပြီးမလေးရှားနဲ့အရှေ့လက်ပိုင်းဒေသကိုပို့ပေးနေကြတယ်လို့ဒင်းသတိအရာရှိသူကပြောကြောင်း Riders သတင်းဌာနကဖော်ပြထားပါတယ်။လူတူးစီက American Dollar 3000နဲ့ညီညာတဲ့ကာတာ2သိန်းခွဲစီရယူပြီးတုတ်တုံးကိုစပ်ပုံနဲ့အတူတူထုတ်ပေးထားတာဖြစ်တယ်လို့လည်းဆိုပါတယ်။သူတို့တိမ်သိမ်းထားတဲ့ရိုဟင်ဂျာတွေဒီတက်ပုံများလိမ့်မယ်လို့လည်းအဆိုပါအရာရှိကပြောပါတယ်။